တရုတ်မြန်မာနယ်စပ်အခြေစိုက်ဝါပြည်သွေးစည်းညီညွတ်ရေးပါတီကနောက်တက်လာမယ့်အစိုးရအသစ်နဲ့ဆွေးနွေးဖို့နဲ့ဝါပြည်နယ်တရားဖွဲ့စည်းဖို့အပါအဝင်သူတို့ရဲ့အခြေခံမူချောက်ချက်ကိုထုတ်ပြန်လိုက်ပါတယ်အခုရပိုင်းအတွင်းကျင်းပနေတဲ့ခရိုင်ပါတီညီလာခံတစ်ခုမှာဒီအခြေခံမူတွေကိုချမှတ်ခဲ့တာပါဝါပြည်သူတွေကိုကာကွယ်ဖို့အတွက် စစ်တပ်ဆက်ပြီးတော့ထားရှိဖို့ဆိုတာလဲပါဝင်ပါတယ်။ဝါပြည်သွေးစည်းညီညွတ်ရေးပါတီဟာမြန်မာစစ်ဆိုးရကကလန်းထားတဲ့နေကြားဆောင်တပ်ဖွဲ့စည်းရေးကိုလက်မခံတဲ့ဝါပြည်သွေးစည်းညီညွတ်ရေးတပ်မတော်
UWSA ရဲ့မိခင်ပါတီဖြစ်တယ်လို့ပဲအပြည့်ရတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေအတွင်းမှာအင်အား1000တင်းဆုံးဖွဲ့လဲဖြစ်ပါတယ်။ဒီအကြောင်းသတင်းပြေဆုံးကတော့ထိုင်းခြေဆိုင်သတင်းတော့ကိုမိုးစောကတင်ပြမှာပါရှင်။ဟုတ်ကဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီရဲ့အခြေခံမှုချက်ကိုသူတို့ပါတီရဲ့အင်အားကောင်းဆုံးဒေသတစ်ခုဖြစ်တဲ့မိုင်းမော့ခရိုင်က9ကြိမ်မြောက်ခရိုင်ပါတီညီလာခံကိုကျ မိုင်မော့ခဲရဲ့ငါးကြိမ်လောက်ခဲပါကွန်ဆက်ပေါ့စကွေးနီယာစားတယ်20ရင်းနီယာပါတီရဲ့22ကြိမ်လောက်မူလီဖြစ်တဲ့ဒီကလေးလေးနီယာဝရချင်းပါတော့ပါတီမြေတွေမှာဒုက္ခရပြတဲ့ဥဆောင်မြန်ပြောတဲ့အဲမှာဆက်ချောက်ချက်ပါတယ်သူ့ရဲ့အညာညီငယ်ရဲ့ဖွံ့ဖြိုးတိုးတက်တာဖြစ်တဲ့ဘာမှုအဲ့ဒါကျောင်းနဲ့ဆင်းနေတယ်သူဒီအပါလဲဆိုရှင်ဆက်ပြီးနေတော့အောက်မှာမဟုတ်တဲ့ဝါကိုပိုင်အုတ်ချုပ်ရေးပြင်းနေဟိုတောက်တယ်နံပါတ်3ကဘူဝပြည်နယ်မှာရှိတဲ့ပြည်ကြီးကိုဆက်လက်လူမျိုးကိုကာကွယ်ဆောင်ရွက်ဖို့ပြီးတော့ဘူဝဒီစင်ကြီးပါရီကမ္ဘောဒီးယားဆက်လက်ထားကြည့်ကွအဲ့ဒီဟာတွေပါအဓိကကျအဲ့ဒီချက်ပေါ့ဗျာ
ကျန်တဲ့အချက်တွေကတော့မွေးစေဝါတိုက်ဖြစ်ဖို့နဲ့ပြည်ရင်းကရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်တဲ့ဝါဒီမိုကရက်တစ်ပါတီကိုမထောက်ခံဘူးဆိုတာတွေပါဝင်တယ်လို့ပြောပါတယ်မိုင်းမော့ခိုင်ကခိုင်ပါတီညီလာခံကိုကိုစလဲ900ကျော်တက်ရောက်ပြီးပါတီတီထောင်တဲ့နေ့အခမ်းအနားမှာတော့ဌာနအသီးသီးကကိုစလဲရေပါတက်ရောက်ခဲ့တာကြောင့်အင်အား2000ကျော်လောက်ရှိခဲ့ပါတယ်ဒီကနေ့မှာတော့ခိုင်ကော်မတီရွေးကောက်ပွဲကျင်းပနေတယ်လို့ဦးအောင်ကျော်စောကပြောပါတယ်ဝတ်ဒီသွေးစည်းညွညွေးပါတီဟာနိုဝင်ဘာလ5ရက်နေ့ကမြမစစ်စိုးရနဲ့မပြေမလည်ဖြစ်နေတဲ့နေကြားဆောင်တက်အသွင်ပြောင်းရေးကိစ္စကိုနောက်တက်လာမဲ့အစိုးရနဲ့ငင်းချမ်းစွာဆွေးနွေးဖြေရှင်းသွားမယ်လို့ကြေညာချက်ထုတ်ပြန်ထားတာဖြစ်ပါတယ်။ပြီးခဲ့တဲ့အပတ်တွေအတွင်းကတော့ပြည်သူစစ်ဖွဲ့စည်းရေးကိုလက်မခံတဲ့ရှမ်းပြည်တပ်မတော်မြောက်ပိုင်းတပ်မဟာတပ်လှုပ်ရှားရမိုင်းရှူဒေသဘက်မှာစစ်ရေးအရာမတည်မငြိမ်ဖြစ်ခဲ့တာကြောင့်ဝါတပ်ဖွဲ့တွေဘက်ကစစ်ရေးပြင်ဆင်မှုတွေရှိခဲ့တယ်လို့ပန်ဆန်းဒေသခံတယောက်ကပြောပါတယ်။လောလောဆယ်မှာတော့ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာမြမစစ်စိုးရဘက်ကသူတို့တပ်ဖွဲ့တွေကိုရုတ်သိမ်းသွားပြီးရှမ်းပြည်တပ်မတော်မြောက်ပိုင်းတပ်မဟာတစ်ကတော့ပြန်လည်ဖွဲ့စည်းရေးအတွက်အစည်းအဝေးကျင်းပနေတယ်လို့ရှမ်းတန်တော်ဆင့်သတင်းဌာနကအက်ဒီတာဦးစိန်ကြည်ကပြောပါတယ်
။အခုတိုက်ပွဲတွေတော့ညင်သွားပြီ။နာဖာတပ်တွေပါလေလည်းရန်ရုံသွားပြီ။သူတို့အရင်ကနေထားတိုင်းပဲ။ဒါပေမဲ့သူတို့တပ်မဟာတစ်ဌာနချုပ်ရင်းမြေထဲမှာတော့ဒီအဖိယ SSC ပေါင်းဆောင်ပိုင်းတွေပြန်ပြီးတော့ဖွဲ့စည်းဖို့အတစ်ပြန်ပြီးတော့တည်ထောင်ဖို့စီဝေတော်ရုပ်ရည်ပြောရတဲ့ပတ်ကျော်လောက်ရှိ
ပြည်သူစစ်ဖွဲ့စည်းရေးကိုလက်ခံထားတဲ့ရှမ်းပြည်တပ်မတော် SSC မြောက်ပိုင်းရဲ့ဥက္ကဋ္ဌဗိုလ်ချုပ်လွယ်မောင်းတဲ့ခေါင်းဆောင်တွေကတော့တပ်မတစ်ကကျင်းပတဲ့အစည်းအဝေးကိုတက်ရောက်ဖို့ဖိတ်ခေါ်ခဲ့ပေမဲ့မလာရောက်ခဲ့ဘူးလို့ပြောပါတယ်မြမစစ်အစိုးရကအပြည့်အတိုင်းသားလက်နက်ကင်အဖွဲ့တွေကိုနေကြားဆောင်တက်နဲ့ပြည်သူစစ်အသွင်ပြောင်းဖွဲ့စည်းဖို့အတွက်လွန်ခဲ့တဲ့နှစ်ဧပြီလကတည်းကစတင်တောင်းဆိုခဲ့တာဖြစ်ပါတယ်ဝါပြည်သွေးစည်းညွညွေးပါတီကချင်ပြည်လွတ်လပ်ရေးအဖွဲ့နဲ့မွန်ပြည်သက်ပါတီစတဲ့အဖွဲ့ကြီးတွေကတော့ဒီတောင်းဆိုချက်ကိုလက်ခံခဲ့ပါဘူးအသွင်ပြောင်းရေးကိုလက်ခံခဲ့တဲ့ရှမ်းပြည်တပ်မတော်မြောက်ပိုင်းနဲ့ DKBA ခေါ်ဒီမိုကရက်တစ်ဗုဒ္ဓဘာသာကရင်မျိုးသားတပ်မတော်မှာတော့တချို့တပ်ဖွဲ့တွေကလက်မခံတာကြောင့်တိုက်ပွဲတွေပြန်လည်ဖြစ်ပွားနေပါတယ်